ယူကရိန်းစစ်ပွဲအရေးနဲ့ပတ်သက်တဲ့အရေးပေါ်အစီအဝေးကိုပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကကမကထလုပ်ပြီးဥရောပခေါင်းဆောင်တွေနဲ့ဒီကနေ့ဖေဖော်ဝါရီလ18ရက်နေ့မှာပဲရစ်မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ရုရှားယူကရိန်းစစ်ပွဲအရေးနဲ့ပတ်သက်လို့ဥရောပအခမ်းအနားပါဝင်စရာမလိုဘူးလို့အမေရိကန်ဘက်ကပြောဆိုပြီးဥရောပခေါင်းဆောင်တွေအခုလိုတရားတွေ့ဆုံဆွေးနွေးတာပါ။ဒီဆွေးနွေးပွဲကိုဗြိတိန်၊ဂျာမနီ၊အီတလီ၊ပိုလန်၊စပိန်၊နယ်သာလန်နဲ့ဒိန်းမတ်ခေါင်းဆောင်တွေတက်ရောက်မယ်လို့ခန့်မှန်းထားပါတယ်။NATO မြောက်အတ္တလန္တိတ်စာချုပ်အဖွဲ့အကြီးအကဲမတ်ဂရုတ်ဥရောပကောင်စီဥက္ကဋ္ဌအန်တိုနီယိုကော့စတာနဲ့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒယ်လီယွန်တို့လည်းဒီဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်ဥရောပခေါင်းဆောင်တွေဟာယူကရိန်းကိုဆက်လက်ထောက်ပံ့ပေးသွားဖို့အခုရက်ပိုင်းအတွင်းဂရိပြုပြောဆိုခဲ့ပြီးဗြိတိန်ဝန်ကြီးချုပ်ကီယာစတိုင်မာကလည်းစစ်ပွဲအလွန်ငြင်းချမ်းရေးထိန်းတက်အဖြစ်ဗြိတိန်နေဆေလွတ်ဖို့အသင့်ရှိကြောင်းDaily Telegraph သတင်းမှာတင်းနှင်းတွင်လေးကရေးသားထားပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမာကိုရူဘီယိုဟာဒီကနေ့မှာ Saudi Arabia နိုင်ငံကိုရောက်ရှိနေပြီးယူကရိန်းအရေးနဲ့ပတ်သက်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖရွန်နဲ့မနေ့ပြန်အင်္ဂါနေ့မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်ခင်ဗျာ